business never breaks, 'cause it only serves to make me more determined to achieve my final goal.
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
ဒီကျေးဇူးတင်ပါတယ်။ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမရအဖြစ်နိုင်ငံတော်အခြေပြမင်းငုံကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမည်းလို့ဏ္ဍန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ်
။အဲ့ဒါကတော့2009ခုကအမေရိကန်ရဲ့23ဦးမြောက်သမရဂျော့ချ်ဒဗျူဘုရှ်ကလွတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမင်းငုံပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံ့ရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်Madam Speaker, to be Tuye Nangano Chibia Migun Asama, Kungu Zwane, they say, Joja, get a repipari. Aldo Okraha, Medigane, Prezibo, Chigan Uriya, Samrani, Tudia, Samra Bima, Tapia, Nangama, Yadu, Chizon, Pogu Pipi, Samrani, Tudia, Samra, Takuku, Pikedo, Samra, Yadugu, Sekan, Yamedu Pipari. The town Kunugani, the town's Tetakuti, Aldo Okrapi, Tansang Yedu.ယန်စီပလိုစီဟာ2003ခုနှစ်2009ခုနှစ်အထိအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတဘုရှ်လက်ထက်မှာအောက်လွှတ်တော်မှာဒီမိုကရက်အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါတခါ2010ခုရွေးကောက်ပွဲမှာဒီမိုကရက်တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2017ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းဝေရွေးကောက်ပွဲဒီမှာတော့အောက်လွှတ်တော်မှာဒီမိုကရက်ကအမ232ဦးအနိုင်ရလိုက်တဲ့အတွက်နောက်တဲ့ဇန်နဝါရီလလွှတ်တော်တည်ခေါ်ယူတဲ့အခါအောက်လွှတ်တော်အမနန်စီပလိုစီဟာအမအများစုခေါင်းဆောင်ဖြစ်ပြန်ခန့်အပ်ဖို့သူ့ပါတီကအရင်ပြင်သွင်းခြင်းဆန်ခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသီးတွေသမိုင်းတည်းနဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးဆွတော်မှတရာအနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအပဖြစ်လာသူအရေအတွက်ဟာ30ရှိတာဖြစ်ပါတယ်ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဘွာရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်ဆွတော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစာထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွှတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါလေသူ့ကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks my has been my privilege to
ဒီရဲ့ရည်တွင်ပြတ်တွင်မှာရှမအနေနဲ့သွတ်တော်အမတစ်ပြီရောအမဟောင်းတွေရဲ့သဘောထားအမြင်တွေကိုပါနားထောင်ကြည့်ညားခဲ့ပါလေရှေ့ကိုဘယ်လိုဆက်မလဲဆိုတဲ့သဘောထားတွေကိုကျမနားလေသဘောပေါက်ပါတယ်လို့မစ်ပလိုစီကပြောသွားခဲ့တာပါဒါကြောင့်လေသူ့အပေါ်ကန့်ကွက်လူသူတွေရဲ့ထောက်ခံမှုကိုရရှိစေဖို့နဲ့လူငယ်ခေါင်းဆောင်တွေကိုနေရာပေးနိုင်ဖို့သူ့အနေနဲ့အခုလာမဲ့တက်တန်းလေးနှစ်အတွက်ပဲထမ်းဆောင်တော့မယ်လို့ကြီးပေးခဲ့တာဖြစ်ပါတယ်လက်ရှိသမ္မတ Trump အစိုးရရဲ့ policy တွေနဲ့ထိတ်တန့်ရင်ဆိုင်မှုများရှိရမှာဒီလိုဒီမှာမက္ကိကိုဒီဇိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဂျူရိုနဲ့ထိတ်တက်ရင်ဆိုင်ရမှာလေသမ္မတထရမ့်ကိုသူကဂိုင်းကြရမှာလေချီချူးချင်းခံခဲ့ရပါလေအင်ဂျူရိုမှာတွေ့ဆုံစဉ်သမ္မတထရမ့်ကိုသူပြောကြားခဲ့တာကတော့
Please don't characterize the strength that I bring to this meeting as a leader of the
သမ္မတကြီးကျမကအောက်လွှတ်တော်ဒီမိုကရက်အမအနည်းစုခေါင်းဆောင်နေရာနဲ့အခုလိုလာရောက်တဲ့ကျမရဲ့အင်အားဘယ်လိုရှိလဲဆိုတာကိုမပြောပါနဲ့ကျမတို့ပါတီကအောက်လွှတ်တော်မှာအမအများစုကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပါတီပါလို့မစ်ပလိုစီကသမ္မတကိုပြန်ထောက်ပြခဲ့တာဖြစ်ပါတယ်နန်စီပလိုစီဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်နဲ့တာဒီ9ဦးတို့ကိုပြုစုပြုထောင်ရင်1980ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ်။ Forbes Magazine ရဲ့တွေ့ဆုံမေးမြန်းချက်မှာသူက
I was not really interested in the limelight at all. While my children were still in school, I was the chair of the California Democratic
Party. ဒီမှာနေနာမည်ကြီးကိုစိတ်ဝင်စားခဲ့ပါဘူး။ဒီမှာကလေးတွေကြောင့်နေစဉ်ဒီမှာက California Democratic Party ဥက္ကဋ္ဌဖြစ်စီဒါဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်။ဒီနောက်1989ခုနှစ်မှာသူဟာ California Alderman မှာဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကံလန်ကြီးခံခဲ့ရမှာထိုစဉ်သူကသူတနည်းနဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ
် When I asked my daughter Alexandra who would be going the senior year
မင်း Alexandra ကတက်တန်းကျောင်းတက်နေတော့သူ့ကိုကျမနှီးခဲ့ပါတယ်သူ college တက်တဲ့အထိကျမကိုနောက်တစ်နှစ်အိမ်မှာပဲနှီးစေခြင်းလားလို့တနည်းကိုမိခဲ့တော့တမီးကအမေဘွားမှာအရေးကြီးတာကိုလုပ်ပါလို့တိုက်တွန်းခဲ့တယ်လို့ Miss Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာ Nancy Pelosi တို့ဆွတော်အမစားဖြစ်စဉ်ကအမျိုးသမီးအမဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ခဲ့ပါတယ်။ခုလိုအချိန်ကြီးတွေအောက်မှာသူကဆွတော်ရဲ့အမအနည်းစုခေါင်းဆောင်အပြင်အမအများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမဦးရေအနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါAmerican nation yi ma amyo twi de pa win la nan yi ne pat de lo tu ga
well we have to change that and one of the things I say is that we reduce the role of money and politics
chuma lo di chin ni go pyaung ya ba de ne nayan yi ne ngwe go u sa pe da bi shop bi chin chin sit nya ki le aw sat san cha bu u sa pe de ma de da so nayan yi ma amyo twi de po pa win la nan di chuma lo nayan twe tait kaung ma baအမျိုးသားတွေရုံးကံမှုနဲ့အမျိုးသမီးတွေရုံးကံမှုကမတူပါဘူးအမျိုးသမီးတွေကိုလူတို့အကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်စတော်မှာဝင်ရွေးမလားအစိုးရယာယီတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီချင်ပြီးခေါင်းဆောင်ပိုင်းမှာအမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျွန်မမျှော်လင့်ထားပါတယ်လို့ Nancy Pelosi ကပြောခဲ့တာပါ Nancy Pelosi နေနဲ့အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေရဲ့အခက်အခဲရှိပေမဲ့လို့လေLisa Kanyahuga
You just have to stay focused on what is important. And yes, people come on your hair, your jewelry, your clothes.
Chimaruga, Yiji, a check, Ayo, Santan, Bubabe. Chimaye, Zimboza, Chima, Lewu Yedana, Uwisa, Safinune, Badelu, Dubi, Joja, Dabigu, Chima, Yimitabu. Yuji Daga, Mudmi, Yati Jet, Shibune, Sumcha, Chetriha, Lisa Kanyahu Pibari.ဒီလိုဖြစ်ပေါ်ကလေကျမတို့မှာဗဟုသုတအသိပညာရှိဖို့လိုအပ်ပါတယ်ဒါမှလည်းအမျိုးသမီးတွေပါဝင်မှုကိုပိုလက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပိုပြီးကောင်းလာမှာဖြစ်တဲ့အကြောင်း116ကျေမြောက်အောက်လွတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာမဲ့ Nancy Pelosi ကပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညှိကုံးချုပ်အပ်ပါလိမ့်ရှင်
Things never break me, 'cause it only serves to make me.